တူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝန်ရုံးမှာ sorry တရင်တော့ဂျမဲခါရှောက်ကြီးတပြက်ခံရတဲ့အတန်နဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်ရရှိတွေကိုအတိပေးအကြောင်းချထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကမနေ့နောက်ပိုင်းမှာပဲဖော်ပြလိုက်ပါတယ်။တရင်တော့ခါရှောက်ကြီးကိုကောင်စစ်ဝန်ရုံးနဲ့ဝင်သွားတဲ့အော်တိုဘာလ၂ရက်နေ့မှာပဲဖမ်းဆီးပြီးညှဉ်းပန်းနှိပ်စက်တပြက်ခတ်တယ်လို့ခန္ဓာကိုယ်ကိုအပိုင်ပိုင်ဖျက်တောက်ဖြစ်ခဲ့ကြောင်းမှတ်တမ်းတွေမှာတွေ့ရှိခဲ့ရတယ်လို့လည်းအမေရိကန်နဲ့တူရကီစိုးရတာဝန်ရှိသူတွေကိုကိုကာပြီးတရင်ကဖော်ပြခဲ့တာပါ။အထူးသဖြင့်အတန်ဖမ်းထားတဲ့မှတ်တမ်းတွေမှာတရင်တော့ကိုရဲရဲဆက်ဆက်တပြက်ခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းလဲအမည်ပေါ်လို့စိုးရရရှိတွေကိုကိုကာပြီးတရင်စာကရေးသားထားပါတယ်။တူရကီအနာဘန်နီကရရှိထားတဲ့ချက်လက်တွေကိုပေးရထားပေမဲ့အမေရိကန်စိုးရတာဝန်ရှိသူတွေကမှတ်တမ်းတွေကိုနားထောင်ကြည့်ရှုခဲ့သလားဆိုတာကတော့ရှင်းရှင်းလင်းမသိရဘူးလို့လည်းဆိုပါတယ်။အမေရိကန်သမ္မတတော်နဲ့ထရန့်ကတော့ sorry တရင်တော့ဘာဖြစ်သွားတယ်လဲဆိုတာသိနေအောင်စုံစမ်းဖို့အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရရှိနေတဲ့အကြောင်းမနေ့ sorry မှာပဲပြောဆိုထားပါတယ်။ sorry တန်ယုံကပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိနေတော့ဘုံမရတာသိရတော့ရှိနေတဲ့အကြောင်းလဲ Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုသွားခဲ့တာပါ။တူရကီအနာဘန်နီကတော့ဝါရှင်တန်ပို့သတင်းစာမှာဒေါ်လာအမြင့်ဆောင်မတွေရေးသားနေသူတူလည်းဖြစ် sorry အရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်သူတူလည်းဖြစ်တဲ့ဒင်းတော်ခါရှောက်ကီဟာပြီးခဲ့တဲ့သတင်းပတ်ထဲတူရကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ sorry ထောက်လိုင်းရေး15ရောက်ပါဝင်တဲ့အဖွဲ့ကကောင်စစ်ဝင်ရုံးထဲမှာပဲတပ်ဖြတ်ခဲ့တာဖြစ်နေတယ်လို့ယုံကြည်ထားကြပါတယ်။